ကိုဗစ်ကာယောဂါကြီးဖြစ်နေချိန်မှာတရုတ်နိုင်ငံရဲ့နိုင်ငံတကာပုံရိပ်အကြီးအကျယ်ကျဆင်းသွားတယ်လို့ဒီမိုကရေစီအသားချနေတဲ့နိုင်ငံတရားစင်ကျော်ကလူစုစစ်တမ်းမှာဖော်ပြလိုက်ပါတယ်။အမေရိကန်ခြေဆိုင်ပြည်သူ့ဒေသနာဌာနကဇွန်လကနေဩဂတ်လတွင်ဒီနိုင်ငံပေါင်း14နိုင်ငံကလူပေါင်း 14,000 ကျော်ကိုတယ်လီဖုန်းကတဆင့်စစ်တမ်းကောက်ရမှာပြည်သူသူ 61 ရာခိုင်နှုန်းကတရုတ်စိုးရအနေနဲ့ကိုဗစ် -19 ရောဂါကိုက်တွယ်တာညံ့ခဲ့တယ်။နောက် 39 ရာခိုင်နှုန်းကပဲအာရှစီးပွားအင်အားကြီးတရုတ်ကိုအကောင်းမြင်ခဲ့တယ်လို့ဆိုလိုက်ပါတယ်။အခုလိုတရုတ်ပေါ်ဆိုးမြင်တာကနိုင်ငံတစ်ခုနဲ့တစ်ခုကြားခြားနားမှုရှိခဲ့ပြီးအဆိုးဆုံးကတော့ဂျပန်၊ဆွီဒင်နဲ့ဩစတြေးလျတို့မှာဖြစ်ခဲ့က80ရာခိုင်နှုန်းကျော်ကမကောင်းမြင်ခဲ့ကြတယ်လို့ဒီစစ်တမ်းတင်မှာဖော်ပြထားပါတယ်။ဩစတြေးလျကဖြည့်ဆိုသူ81ရာခိုင်နှုန်းကတော့တရုတ်ပေါ်မကောင်းမြင်ခဲ့ကြပြီးဒါကမနှစ်2019ခုနှစ်စစ်တမ်းမှာ58ရာခိုင်နှုန်းပဲအခုလိုအဆိုးမြင်ခဲ့တာကနေအများဆုံးဖြစ်ကြဆင်းသွားတာပါလို့စစ်တမ်းကထောက်ပြတာပါတယ်။တကယ်တော့ဩစတြေးလျဘက်ကနေကိုရိုနာဗိုင်းရပ်စ်မူလစကိုလက်လက်စွာစုံစမ်းခွင့်ပေးဖို့ဒီဗိုင်းရပ်စ်မနစ်ကဝူဟန်မှာစတင်ခဲ့တဲ့တရုတ်ဘက်ကိုတောင်းဆိုခဲ့ရမှာတရုတ်ဘက်ကတော့ဩစတြေးလျဘာလီသွင်းကုန်ပေါ်အခွန်တိုးမြင့်လာနဲ့အမေရိကန်တင်သွင်းခွင့်ရပ်ဆိုင်တာတွေလုပ်ခဲ့တာကြောင့်ဆက်ဆက်ရေးတင်းမာလာခဲ့ပါတယ်ခင်ဗျာ။